တ်ခဲ့တဲ့ပစ္စည်းတွေထဲမှာလေဘာလို့ကျင်လဲကိုသားညုံ
ကျွန်တော်တက်တော့ဝယ်သုံးရလောက်အောင်လိုတဲ့ပစ္စည်းတစ်ခုမှမပါဘူးမဆုမြမောကဒါပေမဲ့အစ်စ်ဆိုတော့ဘလောက်ထူးသွားမလဲဆိုတာမျိုးတော့သိအောင်စမ်းတော့သုံးကြည့်ချင်တယ်ဗျအထူးဖြစ် iPad Pro ပေါ့
ကျွန်တော်လည်းအတူတူပဲကိုသားညုံရဲ့ Apple ကုမ္ပဏီကထုံးစံအတိုင်းပဲ iPhone 6နဲ့6 Plus ပြီးတော့ iPhone 6s နဲ့ 6s Plus ဆိုပြီးတော့တချို့ function တွေကို upgrade လုပ်ပြီးအသစ်ထုတ်တယ်ဖုန်းစစ်နှမျိုးလုံးကအရင် iPhone 6နဲ့6 Plus အတိုင်းပဲအရွယ်အစားအတူတူပဲပိုတာသွားတာကတော့ Apple ရဲ့အပြောအယဆိုရင်တော့ processor အသစ်ထည့်ထားတော့နှစ်ဆပုံမြန်သွားမယ်။နောက် camera တွေကပိုကောင်းသွားတယ်။နောက်ပြီးတော့ 3D touch ဆိုတဲ့နည်းပညာသစ်ပါလာတာတွေကတော့ထူးသွားရပေါ့ရှင်
။ 3D touch ကတော့သုံးသက်သူတွေအတွက်ပိုအဆင်ပြေနိုင်တာပေါ့။အသစ်ထွင်ထားတဲ့ phone touch screen ကိုကိုယ့်လက်နဲ့တို့တဲ့ဖိတဲ့ဖိအားပေါ်လိုက်ပြီးတော့လုပ်လို့ရတဲ့ option တွေပြောင်းသွားတာဆိုတော့ဖုန်းကိုတခုခုခိုင်းဖို့အတွက်ရင်လိုမျိုးအချင်းချင်းတူတာဖိတာနှိပ်တာတွေလုံးနေစရာမလိုတော့ဘူးပေါ့ဗျာ
အစ်စ် iPhone 6s နဲ့ 6s Plus နှစ်မျိုးလုံးအရာကတော့အစ်စ်တစ်မျိုးတိုးလာတယ်ပန်းရောင်ဘက်ကိုတန်းတဲ့ Rose Gold ရွှေရောင်ဆိုတော့အမျိုးသမီးတွေပို့ပြီးတော့ကြိုက်မယ်ထင်ပါရဲ့နှစ်မျိုးလုံးက 16GB ကစရတယ်ဈေးကလည်း iPhone 6နဲ့ 6 Plus စရောင်းတော့ဈေးအတိုင်းပဲရှင့
်ဒီတစ်ခေါက် Apple ပစ္စည်းသစ်တွေမိဆက်ပွဲမှာပြောစရာတော်တော်ဖြစ်ခဲ့တာက iPad Pro နဲ့သူနဲ့တွဲရောက်မဲ့ Digital ခဲတံဒီ Apple PencilSmart keyboard တို့ကတော့ IT လောကမှာတော်တော်လေးစိတ်ဝင်စားမှုရကြပုံရတယ်ဗျ
။ရမှာပေါ့ September 9ရက်နေ့တော့မိတ်ဆက်ပွဲမှာဒီ Apple Pencil ဆိုပြီးတော့စပြီးတော့မိတ်ဆက်လိုက်တော့ရည်ကြတဲ့သူတချို့တောင်ရှိတယ်။ဘာလို့လဲဆိုတော့ဒီကွယ်လွန်သွားတဲ့ Apple CEO Steve Jobs ကိုယ်တိုင်က iPad အတွက်ကို Digital ခဲတာမလိုပါဘူးလို့ပြောခဲ့ဘူးတာ။ဒီ tablet computer တွေနဲ့တွဲပြီးတော့သုံးတဲ့ stylus တွေလေအဲဒီတော့ကတော့ Digital ကြောက်တန်းဆိုပြီးတော့ပြောကြတာ။iPad ကိုသားတဲ့အဲ့ဒီ stylus နဲ့တွဲပြီးတော့သုံးရအောင်ထုတ်မယ်ဆိုလို့ရှိရင် Apple ကုမ္ပဏီကတော့သွားပါပြီလို့2010တုန်းက Steve Jobs ကိုယ်တိုင်ကပြောခဲ့တာပဲလေ
အခုဒီ Apple Pencil ကတော့ digital ခဲတံဆိုပေမဲ့ stylus လိုမျိုးမဟုတ်ပါဘူးလို့ Apple ကုမ္ပဏီကအခုတော့ကြေညာတယ်ဗျသူက iPad Pro နဲ့တွဲပြီးတော့သုံးနိုင်ဖို့ပဲလုပ်ထားတာအထဲမှာလည်း sensor ပါတယ် battery လည်းပြန်သွင်းဖို့လုပ်တယ် Apple Pencil ခဲတံကိုသုံးပြီးတော့ iPad ပေါ်မှာပုံဆွဲမယ်စာရေးမယ်ဆိုလို့ရှိရင်ခဲတံရဲ့အဖို့အဖိအဆောင်အတက်ကိုလိုက်ပြီးတော့ထင်းတဲ့ပုံတွေပြောင်းသွားမယ် digital ဖန်တီးမှုဘိုင်းအတွက်သုံးကြတဲ့သူတွေအတွက်ဆိုရင်တော့တော်တော်လေးအသုံးဝင်နိုင်မယ်ထင်တယ်မဆင်မြောက်ရဲ့
graphic design သမားတွေအတွက်ကတော့အစားရေး Apple PC တွေကလက်ဆွဲဆိုတော့ဒါကတော့ငင်းစရာမရှိပါဘူးကိုသားညုံရဲ့ Washington Post သတင်းစာဆောင်ပါရဲမှာတော့ digital နည်းပညာသုံးဖန်တီးတဲ့နေရာမှာတမယိုးကျ PC မျိုးအပေါ်မှီတည်ပြီးတော့လဲဖန်တီးနိုင်တယ်ဆိုတာကို Apple ကပြချင်တာဖြစ်တယ်လို့သုံးသပ်ပါတယ်နောက်ပြီးတော့ဒီ Apple ပစ္စည်းတွေကိုသုံးဖို့ကိုယ့်ရဲ့လက်ကလွဲလို့တခြားဈာကန်ပစ္စည်းတွေမလိုပါဘူးဆိုတာလည်းမဟုတ်ဘူးသုံးတဲ့သူတွေဘက်ကလိုအပ်ချက်နဲ့အညီလိုက်လျောညီထွေဖြစ်မဲ့ Apple Pencil လို့ပစ္စည်းမျိုးကတော့လိုရာပါပဲဆိုတာကို Apple ကုမ္ပဏီကလက်ခံလိုက်ရပြီလို့ Washington Post IT ဆောင်းပါးရဲ့မှာရေးပါတယ
် Wired Online Magazine မှာတော့ဘာကြောင့် Apple ရဲ့ Digital ခဲတံကတခြား Stylus ခဲတံနဲ့မတူသလဲဆိုတာကိုကိုယ်တိုင်သုံးကြည့်ထားတဲ့ဆောင်းပါးရှင်ကရေးပြထားပါတယ်digital ခဲတံတစ်မျိုးနဲ့တစ်မျိုးတိတ်ကွာမှာမဟုတ်ဘူးဆိုတဲ့အမြင်နဲ့သူကစမ်းကြည့်တာစမ်းသုံးကြည့်ပြီးတော့ရေးသားဖန်တီးတဲ့နေရာအပိုင်းမှာ Apple Pencil ကအကွာကြီးกว่าတယ်လို့သူကမှတ်ချက်ပြီးပါတယ်အဲ့လိုမျိုးပိုကောင်းနေရတဲ့အဓိကအကြောင်းကတော့ software ဘိုင်းရော hardware ဘိုင်းကိုပါ Apple ကပဲဖန်တီးထားတာဖြစ်လို့ပါလို့သူကသုံးသပ်ပါတယ်တိတ်ကောင်းတဲ့ digital ခဲတံတစ်ချောင်းဖြစ်ဖို့ကခဲတံကိုယ်တိုင်ကကောင်းဖို့လိုတယ်လို့ပဲခဲတံခြောက်ရည်တဲ့ screen နဲ့လည်းအပြန်အလှန်တုံ့ပြန်မှုရှိဖို့ရေးကြည့်တယ်ဆိုတဲ့အချက်ကိုထောက်ပြပါတယ်Microsoft ကထုတ်ထားတဲ့ Surface Tablet Computer နဲ့သူနဲ့တွဲသုံးရတဲ့ဒီ Surface Pen တွေကောင်းတယ်ဆိုတာအဲ့ဒါကြောင့်ပဲဆိုတာကိုလည်းသူရဲ့စောင်းမားထဲမှာဥပမာပေးပါတယ
်။ခဲတဲ့အရွယ် Apple Pencil တစ်ချောင်းကို $99ပေးရမယ်ဆိုတာကိုတော့ဈေးကြီးတယ်လို့တချို့ကတော့ဝေဖန်တယ်ကိုသားညုံရဲ့ Apple Pencil ခဲတံပဲရောက်သွားလို့ iPad Pro အကြောင်းပြန်ပြောရအောင်မယ်။ iPad Pro ကတော်တော်လေးကြီးသွားတယ်။အလျားက 12.6 လက်မဆိုတော့ 73 လက်မနီးပါးကိုဖြစ်သွားပြီ။ပါတာကတော့တော်တော်လေးပါတယ်။သူရဲ့ processor က CPU တွေထက်ကိုနှစ်ဆပို့ပြီးတော့မြန်မယ် graphic ဘိုင်းမှာလည်းအများကြီးပိုကောင်းသွားပြီ battery တက်တန်းကလည်း10နာရီလောက်ခန့်နေလို့ Apple ကတော့ကြေညာထားတာပဲဈေးကတော့အနည်းဆုံး $800ကစတယ
် iPad Pro ရဲ့ထူးခြားချက်ကသူ့အတွက်သီးသန့်လောက်ထားတဲ့ smart keyboard ကိုတက်လိုက်လို့ရှိရင် laptop computer လိုမျိုးသုံးလို့ရသွားမှာပါ tablet computer တွေကဘာမှအယောင်အေးနေတဲ့အချိန်မှာ laptop လိုလည်းသုံးနိုင်မဲ့ iPad Pro ကို Apple ကထွန်လိုက်တာက iPad တွေမှာအနာဂတ်ရှိပါတယ်ဆိုတာကိုပြလိုက်တာဖြစ်တယ်လို့UK ထုတ်တဲ့ independent သတင်းစာကြီးရဲ့ဆောင်းပါးကဆိုပါတယ်73လက်မနီးပါး iPad ကြီးရဲ့သူနဲ့တွဲသုံးရမယ့် digital ခဲတံရဲ့ keyboard ရဲ့ကိုထွန်းလိုက်တာက Apple ကုမ္ပဏီက Microsoft ကုမ္ပဏီအရင်စ조사သလိုသူ့ရဲ့ဒီ tablet computer တွေကိုအများကြီးရောင်းရအောင်စ조사လိုက်တာပဲလို့လည်းရေးပါတယ
်နည်းပညာဆိုင်ရာအကြောင်းတွေထုတ်ဝေဖြန့်ချီတဲ့ The Next Web ရဲ့ online ဆောင်းပါးမှာတော့ Microsoft က Surface ကိုထွင်ခဲ့တာမှန်လိုက်တာလို့ Apple ရဲ့ iPad Pro ကပြလိုက်တာပဲလို့ကိုခေါင်းစဉ်တက်ရေးထားတဲ့ကိုသားညုံရဲ့ဒ tablet computer နဲ့ laptop computer ဆိုတာဘာမှသိမကွာလှပါဘူးလို့ Apple company ကတမင်လုတ်ပြလိုက်တာတဲ့ laptop နေရာမှာ tablet နဲ့အစားထိုးလို့ရပါတယ်လို့ Microsoft ကပြခဲ့တာကို Apple ကလည်းထောက်ခံလိုက်တာဖြစ်ပါတယ်တဲ့ Microsoft ရဲ့ Surface computer တွေကkeyboard တက်လိုက်လို့ရှိရင် laptop လိုမျိုးဖြစ်သွားတယ်ဖြုတ်လိုက်ရင်တော့ tablet computer လိုမျိုးပြန်သုံးလို့ရအောင်လုပ်ထားတာမလား
iPad Pro ကတော့ Surface လိုမျိုးဒီ laptop computer တစ်လုံးလိုအပြည့်အဝသုံးလို့မရသေးပါဘူးလို့လည်းဆောင်းပါးမှာရေးပါတယ်အဓိကကသူက computer တစ်လုံးလိုမျိုးအပြည့်စောင်းနိုင်မယ် operating system မဟုတ်သေးဘဲနဲ့ iOS mobile operating system ကိုပဲသုံးထားတာကြောင့်ပါတယ်ဒါပေမဲ့လည်းသူနည်းသူဟန်နဲ့တော့စွမ်းဆောင်နိုင်တယ်ဆိုတာကို Apple ကလုတ်ပြထားပါတယ်လို့လည်းရေးပါတယ်ပြီးခဲ့တဲ့နှစ်တွေမှာ tablet အယောင်ပါတော့ iPad Pro ကပို့ပြီးတော့အသုံးကျတဲ့ tablet ဖြစ်ပါတယ်ဆိုတာကိုလုတ်ပြရတာလို့လည်းသုံးသပ်ထားပါတယ်
။ Microsoft ကဒါကိုအရင်မြင်လို့ Surface tablet တွေအရင်ထွင်ခဲ့တာဒါပေမဲ့အားနည်းချက်တွေရှိနေလို့သာအရင်မအောင်မြင်တာလို့လည်းသူကပြောထားပါတယ်။အခု iPad Pro ကြောင့် tablet တွေပြန်ပြီးတော့အယောင်တက်လာမလားဆိုတာကလည်းစောင့်ကြည့်ရအောင်ပါပါတဲ့။ကောင်းတာတစ်ခုကတော့အခုလိုမျိုး Apple နဲ့ Microsoft ကအပြိုင်ဖြစ်လာပြီဆိုတော့သူတို့ပစ္စည်းတွေကိုသူ့ထက်ငါသာအောင်လုပ်ကြရတော့မှာဆိုတော့သုံးတဲ့သူတွေအတွက်ကပိုကောင်းတဲ့ tablet computer တွေထွက်လာလိမ့်မယ်လို့ဆောင်းပါးကိုအဆုံးသတ်ထားရဲ့ရှင်
။ဒါနဲ့ Apple Watch အသစ်တွေကိုလည်းပြောပါဦးမဆူမြတ်မွန်ရဲ့ဘလောက်ထူးလာအောင်ပါလဲလဲ
။ Watch OS 2ကတော့နည်းပညာပိုင်းအရင်ကြီးပြောရလောက်အောင်မထူးလာပါဘူး။ဒီဇိုင်းပိုင်းမဲ့ကိုသားညုံရဲ့ဒီဇိန်ခံအသုံးဆောင်ကုမ္ပဏီ MS နဲ့ပေါင်းပြီးတော့မှ Apple Watch တွေမှာလက်ပတ်ကျိုးပုံစံအသစ်တွေအယောင်အသစ်တွေထွက်လာတာပဲထူးမယ်။ဈေးကလည်းဒေါ်လာ1100ကနေစတယ်။independent သတင်းစာဆောင်းပါးထဲမှာကျွမ်းကျင်သူတချို့သုံးသပ်ထားတယ်လို့ပြောရမယ်ဆိုရင်တော့ဒီဝိစစ်လို့ရတဲ့နည်းပညာတွေရဲ့အရေးပါမှုကို Apple company ကသိပေမဲ့လည်းလူသုံးများလာအောင်လို့ဘလို့လုပ်ရမလဲဆိုတာစမ်းသပ်နေတာအခုထိမအောင်မြင်သေးဘူးတဲ့ကုသညုံကြီး